ရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်မြန်မာအစိုးရကကြိုးပမ်းနေပေမဲ့နောက်နေမှာကိုစိုးရိမ်တယ်လို့မြန်မာအစိုးရကပြောပါရယ်ပြန်လည်လက်ခံရေးပိုင်းမှာမြန်မာအစိုးရဘက်ကအသင့်ရှိနေပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီမှုမရသေးတာကြောင့်ဒုက္ခသည်တွေကိုပြန်လည်လက်ခံမနိုင်သေးတာလို့နိုင်ငံတော်တာဝန်ခံယုံညွှန်ကြားရေးမှူးချုပ်ကပြောပါရယ်ရခိုင်ပြည်နယ်ဘက်မှာတော့အကြမ်းဖက်မှုကြောင့်နေရာစွန့်ခွာနေရတဲ့သူတွေကိုနေရာမှာပြန်လည်နေရာချနိုင်ရေးလုပ်ငန်းတွေလှုပ်ဆောင်နေပါရယ်ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မင်းခကသတင်းပေးပို့ထားပါရယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုမြန်မာအစိုးရဘက်ကစီစစ်လက်ခံဖို့အစဉ်အသင့်ဖြစ်နေပြီးမြဲပြန်လည်လက်ခံနိုင်ရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်နဲ့သဘောတူညီမှုမရသေးဘူးလို့နိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးဦးစော်ထေကနေပြည်တော်မှာသတင်းတောက်တွေကိုပြောကြားခဲ့တာပါ1993ခုနှစ်ကရရှိခဲ့တဲ့သဘောတူညီချက်ကိုဘင်္ဂလားဒေ့ရှ်ဘက်ကလက်မခံနိုင်တဲ့အတွက်နှောင့်နှေးနေရတာဖြစ်တယ်လို့ဦးစော်ထေကပြောပါတယ်အဲ့
တော့ကျွန်တော်တို့ကစဉ်းစားကြည့်စီစစ်လက်ခံမှုလည်းအသင့်ပဲအဲ့ပေါ်မှာဘုရားကသဘောတူညီချက်ပြရတယ်အစီအစဉ်ကိုနှောင့်နှေးချက်တယ်သဘောတူညီချက်တွေကအနိုင်ငံသားမှလက်ခံထားရတယ်အဲ့ဒါကိုအချိန်ကြာမီဆောင်တဲ့ကျွန်တော်တို့အားလုံးဖြစ်နေတယ်ဆိုတာကျွန်တော်တို့ကဆင်းသက်ဆင်းသက်တဲ့အခါမှာဒီဘင်္ဂလားဒေ့ရှ်ဘက်ကသဘောတူညီချက်မရဘူးသဘောတူညီချက်ရမှာတော့ကျွန်တော်တို့လုပ်လို့ရမှာ
မြန်မာနိုင်ငံဘက်ကဒုက္ခသည်တွေပြန်နိုင်ရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှတခြားစဉ်းစားချက်တွေရှိနေမှာကိုလည်းစိုးရိမ်တယ်လို့ဦးစော်ထေကခုလိုမှတ်ချက်ပေးသွားပါသေးတယ်
ကြံကြရတဲ့အကြောင်းရတော့ဥပမာဆိုကျွန်တော်တို့ကကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကိုစောက်တာစောက်ဖို့တော်တော်များများဖြစ်တာကဆက်ကလာနိုင်တဲ့ဒီပါမှာလည်းဒုက္ခသည်တွေအတွက် pledging conference ဆိုတော့ခေါ်တာတန်းကြတဲ့ဒီလိုလုပ်ကြတယ်အဲ့တော့ဒါအကြီးပေါ့နော်ဒုက္ခသည်စခန်းကြီးတည်ရတဲ့ဒေါ်လာတန်း300ကျော်လေးရတော့ဒီလိုကြတာကြားထားတဲ့အပေါ်မှာဒီလိုတွေကိုကျွန်တော်တို့ကပြန်လွတ်မှာနှေးသွားမှာကြောင်းကျွန်တော်ဒီပေါ်ကျွန်တော်တို့နဲ့ပြန်လည်ပြီးတော့စစ်စစ်ပြီးတော့ပြန်လွှဲပြောင်းပေးဖို့တို့မှာတခြားစဉ်းစားချက်တွေရှိနေတာပေါ့ကျွန်တော်တို့ကဆိုရင်ကိုတော့ဒါသာမင်းနဲ့ကျွန်တော်တို့ကတော့ဆက်ပြီးတော့ညှိသွားမယ်ညှိပြီးတော့အများဆုံးလက်ခံဖို့ကျွန်တော်လုပ်သွားမယ
်ဘင်္ဂလားဒေ့ရှ်ဘက်ကနေပြန်လည်လက်ခံလာတဲ့အခါရေလန်းကဆိုရင်ငခုရကုန်းလန်းကဆိုရင်တောင်ပြိုလက်ဝဲစတဲ့နေရာနှစ်နေရာသတ်မှတ်ပြီးလက်ခံသွားမှာဖြစ်ပါတယ်လက်ရှိဒုက္ခသည်အရေးအတွက်နဲ့ပတ်သက်လို့စည်ရင်အတိအကျကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရဲချုပ်ကိုတောင်းထားပေမဲ့ခုထိမရသေးဘူးလို့ဆိုပါတယ်ပြန်လည်လက်ခံရေးမှာစည်ရင်အပြည့်စုံရဖို့အရေးကြီးတယ်လို့လည်းဦးစော်ထေးကပြောပါတယ်
။ပုံမှန်မှာရောက်နေတဲ့လူကသတန်းလေးပါတော့ရှိတယ်နော်မီဒီယာတွေမှာရေးတာ။ဟိုကျွန်တော်လက်တွေမှာလုံးဝမဖြစ်နိုင်ဘူး။မြန်မာနိုင်ငံကသွားတယ်ဆိုတဲ့လူစင်ကျွန်တော်တို့ပြောပါလို့ကျွန်တော်တောင်းတာ။ခုထိတော့ကျွန်တော်ရတယ်မရတယ်မရသေးဘူးနော်။အဲ့လူစင်ရပြီဆိုရင်ကျွန်တော်တို့စီစဉ်ရတဲ့လုပ်ငန်းတွေကပို့ဆက်ပြီးဒီလူတွေမြန်မာတက်မှာနေထိုင်ကြတာဟုတ်ပုံကျွန်တော်တို့လက်ဝါကထောက်ထားပြီးဆက်တင်စေထောက်ထားပြီးရှိတယ်။ဒါနဲ့ကြံတိုက်ဆိုင်လိုက်ပုံများပဲပေါ့ပုံများအောင်လို့ကျွန်တော်တို့ကတောင်းတာဥတည်များတယ
်အမေရိကန်နိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တမ်မကြီးမိုဟာမက်ဇီယာဦးတင်တဲ့ VOA မေးမြန်းခန်းမှာတော့တမ်မကြီးကဒုက္ခသည်တွေဌာနေပြန်နိုင်ဖို့အတွက်အရေးတယူဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းသွားခဲ့ပါတယ်မြန်မာစစ်တပ်ရဲ့နေမျိုးရှင်းလင်းမှုတွေကြောင့်မွတ်စလင်တွေတိတ်နဲ့ချီနေရက်ကိုဆင့်ခွာပြေးရတာဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့လည်းသူကစွပ်စွဲပြောဆိုခဲ့ပါသေးတယ်ရခိုင်ပြည်နယ်အာစာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုတွေနောက်ပိုင်းနေရစွန့်ခွာကဒုက္ခသည်စခန်းတွေမှာနေထိုင်ရသူတွေကိုအရင်နေခဲ့တဲ့နေရာတွေပြန်သွားဖို့အစိုးရကတိုက်တွန်းထားပြီးသူတို့တွေကိုပြန်လည်နေရာချထားဖို့မောင်နှောခရိုင်ဘက်မှဆောင်ရွက်နေပါတယ်။ဒါပေမဲ့တဦးနဲ့တဦးကြားမှာယုံကြည်ချက်ပျက်စီးသွားတာကြောင့်အရင်လိုအစ္စလာမ်ဘာသာဝင်တွေနဲ့နှီးတဲ့ကျေးရွာတွေမှာနေဖို့ကိုစိုးရိမ်သူတွေရှိနေပြီးနေရပြန်ဖို့ညှင်းဆိုတာတွေရှိတယ်လို့လူမှုကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ဟိန္ဒူဘာသာဝင်ဦးနီမော်က VOA မြန်မာပိုင်းကိုပြောပါတယ်
အဲ့ဒါမှလို့တော့ဒီမှာရှာမယ်ဆိုတော့အသေးစားမသိရသေးဘူး။အဲပယ်လီနီယာရှာတာကိုတို့ကစီလို့တော့ပန်နရီကလည်းရှာမယ်ဆိုရင်ကျွန်တော်တို့ရှင်သူကောင်းဆောင်နေနေဆွေးနေပြီးတော့ဒီနေ့$3ဒီနေ့လာမလာပါရဘူးနော်။အဲ့ဒါဒီကနေဆွေးနေတဲ့လူကြောင့်သင်ပြတာရှိပါတယ်။အဲအဲ့ဒါအတော့ကျွန်တော်ကလောလောဆယ်ဟိုမှာရှာမယ်ဒီမှာရှာမယ်တော့မပြောဘူး။ကျွန်တော်တို့ကလည်းကောင်းဆောင်တာဆိုတော့ကျွန်တော်တို့ချအရင်ကလည်းကျွန်တော်တိုင်းကြောင်းတဲ့မှာရှာချတဲ့မှာမဝင်ကြည့်ဘူးဒီဒီကာလန်ဒါရဘာလို့ဆိုတော့မြို့အနီးနားမှာပေါ့လေအဲ့လိုဒုရှားတာမယ်ဆိုလို့ရှိရင်ကျွန်တော်တို့ကနေမယ်ဆိုပြီးတော့ဒီပြောပြရှာတာပါသူတို့တွေတုတ်ပတ်တွေပြောပြရှာတာကျွန်တော်လည်းလိုမျိုးဒီပြထားတာရှိပါ
လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံသားမှာ ဘင်္ဂလားဒေ့ရှ်ဘက်ရောက်နေသူတွေကိုအမြန်ဆုံးပြန်ခေါ်ဖို့နဲ့ရခိုင်ဒေသမှာသူတို့ကိုအမြန်ဆုံးနေရာချထားဖို့အပါအဝင်အချက်၁၀ချက်ကိုသဘောတူညီထားခဲ့ပေမဲ့ဒုက္ခသည်တွေပြန်လက်ခံဖို့အသေးစိတ်တိကျတဲ့သဘောတူညီချက်ကိုတော့အခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်နဲ့မြန်မာအကြားမှာသဘောတူညီချက်မရသေးပါဘူးရှင်။